ရုရှားနိုင်ငံတော်မှာတိုက်ခန့်ခေါင်းဆောင်အလက်ဆီနဗောနီဦးဆောင်တဲ့အောက်ရီလိုက်ဆောင်မှုစန့်ကျင်ရေးနဲ့ဝန်ကြီးချုပ်ဒီမီထရီမေဗီယက်ဒက်ဖ်နှုတ်ထွက်ပြီးထောင်နဲ့ချီတဲ့ရုရှားပြည်သူတွေလမ်းမတွေပေါ်မှာဆန္ဒပြခဲ့ကြပါတယ်လူလူချီတက်ပွဲကိုအသွားမော်စကိုမြို့တော်မှာအတိုက်ခန့်ခေါင်းဆောင်နဗောနီကိုဖမ်းဆီးလိုက်ပြီးလို့လည်းသတင်းတွေမှာဖော်ပြကြပါတယ်မတမာမှုတွေရှိခဲ့တဲ့လွတ်တော်ရွေးကောက်ပွဲတွေကို2017-2018အကြီးအကျယ်ဆန္ဒပြမှုတွေနောက်ပိုင်းအခုဆန္ဒပြပွဲကမကြေနပ်ချက်တွေပေါက်ကွဲထွက်လာတဲ့အကြီးဆုံးဆန္ဒပြပွဲတစ်ခုအဖြစ်လည်းရှုမြင်နေကြပါတယ်အခုချိန်ထိတော့ရုရှားနိုင်ငံပိုင်သတင်းတွေမှာဒီဆန္ဒပြပွဲတွေအကြောင်းတလုံးတစ်ပါးသားမှာတော့မပြောသေးပါဘူးမြို့တချို့မှာဆန္ဒပြကြတယ်လို့သတင်း website တွေနဲ့လူမှုကွန်ရက် social media တွေမှာဖော်ပြနေကြပါတယ်Vladivostok မှာတော့ဒါဇင်နဲ့ချီဖမ်းခံရတယ်လို့လည်းသတင်းတွေထွက်ပေါ်နေပါတယ်။ဝန်ကြီးချုပ်မဗီယက်ဒက်ကအကျိုးအမြတ်မယူတဲ့အဖွဲ့အစည်းတွေရဲ့ရှိုးဝှက်အချိတ်ဆက်တွေနဲ့ဇင်ခံအရာတွေအပျော်စီးသင်္ဘောတွေစပစ်ချန်တွေစုဆောင်းထားတယ်လို့ဆွဆွဲထားတဲ့အသေးစိတ်အချက်လက်တွေပါသတင်းတစ်ပုဒ်ဒီလအစောပိုင်းကလူသိရှင်ကြားထွက်ပေါ်လာပြီးနောက်မှာအတိုက်ခံကောင်းဆောင်နဗောင်နီကဆန္ဒပြဖို့ဇော်ဩခဲ့တာဖြစ်ပါတယ်အင်တာနက် YouTube ပေါ်မှာတင်ထားတဲ့ဒီသတင်းကိုကြည့်ရှုတဲ့အချိန်ကြီးကအသက်တန်းရှိပါတယ်။ဝန်ကြီးချုပ်မဗီယက်ဒက်ကတော့ဒီကိစ္စကိုတစုံတရာမတုံ့ပြန်သေးပါဘူး။ဒီနေ့နောက်ပိုင်းမှာတော့ Saint Petersburg နဲ့ Moscow မြို့တို့မှာလည်းခွင့်ပြုမိတ်မရှိဘဲဆန္ဒပြဖို့စီစဉ်နေကြပါတယ်။အတိုက်ခံခေါင်းဆောင်တဘောင်ကြီးရဲ့တရားဝင် website မှာတော့မြို့ပေါင်း69မြို့မှာဆန္ဒပြဖို့စီစဉ်ခဲ့ပေမဲ့82မြို့မှာဒေသဆိုင်ရာအာဏာပိုင်တွေကဆန္ဒပြဖို့ခွင့်မပြုခဲ့ဘူးလို့ဖော်ပြထားပါတယ်ခင်ဗျာ။